ကုန်ရံဝဲအောင်ပြောပြသွားရပါရှင်။အခုတော့နောက်သတင်းတပုတ်အနေနဲ့ရေဘေးဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းကိုနားဆင်ကြည့်ရအောင်ပါရှင်။မြမရေဘေးဒုက္ခသည်တက်တန်းကျော်လောက်ထဲက၄သိန်းခွဲကိုအရေးပေါ်စားနပ်ရိခါထောက်ပံ့နိုင်ဖို့စီစဉ်နေကြောင်းကမ္ဘာစားနပ်ရိခါအစီအစဉ် WFP ကမနေ့ကပြောကြားလိုက်ပါတယ်။အလားတူရေဘေးအသင့်ဒေတာတွေမှာလူသားချင်းစာနာကူညီမှုအနေနဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA က American Dollar 6သိန်းလူသန်းသွားမှာဖြစ်တယ်လို့ကြေညာထားပါတယ်။အင်ဂျင်နိုင်ကအကြောင်းဆောင်ကိုပြောပြမှာပါရှင်
။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတာဟာနိုင်ငံရဲ့သမိုင်းမှာအဆိုးရွားဆုံးရေကြီးမှုသဘာဝဘေးရန်ဒီရီတွေကတစ်ခုဖြစ်တယ်လို့ WFP ကပြောပါတယ်။လူပေါင်းတန်းကျော်ရေဘေးသိမ်းခဲ့ပြီးအဲ့ဒီထဲက40ရာခိုင်နှုန်းကျော်ဟာအရေးပေါ်စားနပ်ရိက္ခာထောက်ပံ့ဖို့အမြန်ဆုံးလိုအပ်နေကြောင်းလည်း WFP ကထုတ်ပြန်ကြေညာထားပါတယ်။ဒါအပြင်စကိုင်းတိုင်းချင်းနဲ့ရခိုင်ပြည်နယ်အပါအဝင်ရေဘေးတံအဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေမှာ WFP ရဲ့အရေးပေါ်ထောက်ပံ့ကူညီမဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထွေထွေချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျရစ်ကအခုလိုပြောပါတယ်
WFP the World Food Program said today it is working with government of Myanmar as
ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အနေနဲ့အဆိုးရွားဆုံးရေဘေးတံခံရတဲ့ဒုက္ခသည်ဥယျာဉ်၄သိန်းခွဲအတွက်အရေးပေါ်စားနပ်ရိက္ခာထောက်ပံ့နိုင်ဖို့မြန်မာအစိုးရအပါအဝင်အစိုးရမဟုတ်တဲ့ပြည်တွင်းက NGO အဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။တလားစာဆန်စီစာပဲဘူးနဲ့အခြားစီတုဘူးတွေပါဝင်ပါတယ်။ဒါ့အပြင်အချိုးကျခွဲဝေထားတဲ့ခွန်အားဖြင့်ဘစ်ကွတ်တွေကိုတပတ်စာရိက္ခာအနေနဲ့လဲပို့ပေးနေပါတယ်။အခုဆိုရင်ဒုက္ခသည်၂သိန်းကျော်အထိစားနပ်ရိက္ခာတွေကို WFP အနေနဲ့ပို့ပေးပြီးဖြစ်ပါလေ
အလားတူ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကရေဘေးသင့်ပြည်သူတွေအတွက် American ဒေါ်လာ6သိန်းပိုးအကူအညီပေးမှာဖြစ်တယ်လို့ဩဂုတ်လ6ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ဒီထောက်ပံ့ရေးအစီအစဉ်နဲ့ပတ်သက်လို့ USAID ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
် USA Agency for International Development announced $600,000
ဒီမနက်ကမှရေဘေးကယ်ဆယ်ရေးပံ့ပိုးဖို့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့အနေနဲ့ USAID ကဒေါ်လာ6သိန်းအကူအညီပေးမှာဖြစ်ပါတယ်။ဒီရမငွေကနေကိုမန်ဆိုက်ကလုန်းနဲ့မုတ်တုံမိုးတဲထံမှုကြောင့်ရေဘေးသင့်တဲ့ဒေသတွေကဒုက္ခသည်တွေအတွက်စိတ်ချရတဲ့တောက်သုံးရေထောက်ပံ့ဖို့မိလာတန့်စင်ရေးနဲ့တကူရေတန့်ရှင်းရေးအသုံးဆောင်တွေအပါအဝင်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေနဲ့တခြားအရေးကြီးလိုအပ်နေတဲ့ဆေးဝါးပစ္စည်းတွေကိုပို့ဆောင်ကူညီသွားမှာဖြစ်ပါတယ်။
မြန်မာရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးနိုင်ငံတကာအသိုင်းအဝိုင်းကပါဝင်ကူညီနေရမှာဥရောပသမဂ္ဂကယူရိုငွေ၄သန်းခွဲ၊ဩစတြေးလျနိုင်ငံကဒေါ်လာ၂သန်း၊တရုတ်နိုင်ငံကဒေါ်လာ၃သိန်းအပါအဝင်အိန္ဒိချင်းထိုင်းနိုင်ငံကထိုင်းဘီယင်အနေနဲ့ဘတ်၅သိန်း၊စင်ကာပူကျပ်ချီနီအသင်းကြီးကဒေါ်လာ၁သိန်းစသဖြင့်လှူဒန်းခဲ့ကြပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့တဘာဝဘေးရန်ဒီရီနဲ့ပတ်သက်လို့စီမံခန့်ခွဲမှုအပိုင်းမှာအားနည်းခဲ့ပေမဲ့အခုလိုနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီတွေကိုခွင့်ပြုပြီးပူးပေါင်းဆောင်ရွက်နေတာကိုကုလသမဂ္ဂနဲ့နိုင်ငံတကာကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။2008ခုနှစ်ကမြန်မာတမိုင်းမှာအဆိုးရွားဆုံးဘေးရန်ဒီရီကြီးတစ်ခုဖြစ်တဲ့နာကစ်ဆိုင်ကလုန်းမုန်တိုင်းသင့်ဒုက္ခသည်တွေအတွက်အရေးစစ်အစိုးရဟာနိုင်ငံတကာရဲ့အရေးပေါ်အကူအညီတွေကိုမြန်မြန်ဆန်ဆန်လက်ခံဖို့နှောင့်နှေးကြံ့ကြာခဲ့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေထိထိရောက်ရောက်မရှိခဲ့တဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။နာကစ်မုန်တိုင်းကြောင့် AR မြို့ဝကျွန်းပေါ်ဒေသမှာလူပေါင်းသိန်းနဲ့ချီတေဆုံးပြီးတန်းနဲ့ချီအိုမဲအိမ်မဲဖြစ်ခဲ့ရပါတယ်။လက်ရှိရေဘေးတံကြောင့်တိုင်းနယ်ပြည်နယ်14ခုထဲက12ခုမှာရေကြီးရေရှမ်းခဲ့ပြီးလမ်းတံတားနဲ့အိုးအိမ်လေယာဉ်မြေအမြောက်အများဆုံးရှုံးပျက်စီးခဲ့တယ်လို့အချို့ရေဘေးတင်နေရာတွေကိုသွာလာရေးပိတ်ဆို့နေဆဲဖြစ်တယ်လို့ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။